အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအောက်တိုဘာဥက္ကဋ္ဌပေါ်ရယန်နဲ့ဒီကနေ့တွေ့ဆုံမှုရှိတယ်လို့သမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဒီကနေ့ကဖြင့်သူ့အစိုးရအဖွဲ့အစ်အနေနဲ့ဇင်းတပတ်အပြည့်လုပ်ငန်းစတင်တဲ့နေ့ပါ။သမ္မတရဲ့အမိန့်ကြေညာချက်တွေကဘဲကိစ္စတွေအတွက်ဆိုတာကိုတော့သမ္မတအင်ဗျူတော်ကမပြောပါဘူး။သမ္မတဟောင်းဘရက်ဘောမာထုတ်ပြန်သွားတဲ့အမိန့်ကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့လဲဆွဲစည်းဝေးတွင်ထရမ့်ကအကတိပြုပြောဆိုထားပါတယ်။ယူကော့ခံရပြီးတဲ့နောက်မှာတော့၁၂နိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံများအကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက် TPP ကနေအမေရိကန်နှုတ်ထွက်မယ်ဆိုတာကိုအကြောင်းကြားတာမက္ကဆီကိုကနေဒါနိုင်ငံတွေနဲ့လက်မှတ်ရေးထိုးထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုပြန်ပြီးစစ်ဆင်ညှိနှိုင်းတာတွေအပါအဝင်သူ့အစိုးရအဖွဲ့ရဲ့အစိုးပိုင်းချက်တွေအတွင်လုံမဲ့ကိစ္စတွေကိုသူကချပြထားပါတယ်။အဲဒီကိစ္စတွေတိတ်မကြခင်ဖြစ်လာတာကိုမြင်ရပါမယ်လို့အင်ဂျီလိုပြောခွင့်ရရှွန်စပိုက်ဆာကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်။